မေရိကန်သမ္မတရွေးကောက်ပွဲဟာတနင်္ဂနွေလုံးနဲ့တက်ဆိုင်တဲ့ရှင်ပြိုင်ပွဲဆိုတဲ့အမိခံရုံလောက်သာရှိပြီးလူလူကနေတိုက်ရိုက်မင်းပီးရွေးချယ်တဲ့စနစ်နဲ့ဆုံးဖြတ်တာမျိုးမဟုတ်ပါဘူး။နောက်ဆုံးထွက်လာတဲ့ဆုံးဖြတ်ချက်ဟာပြည်내ပေါင်း90ကနေရရှိတဲ့ရွေးချယ်တင်မြှောက်မှုအဖွဲ့တွေရဲ့မဲရည်အတွက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ပါတယ်။ဒါကလည်းပြည်내တခုချင်းစီရဲ့လူဦးရေအောက်လွှတ်တော်ကိုစားပြုမှုစတာတွေကိုမှီတည်နေတာပါ။ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟယ်လရီကလင်တန်ရောရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရန့်တို့ဟာ၄နှစ်ကာလတက်တန်းသမ္မတတာဝန်ထမ်းဆောင်ခွင့်ရဖို့အတွက်ရွေးချယ်တင်မြှောက်မှုအဖွဲ့ရဲ့မဲစုစုပေါင်း938နေရာနဲ့အများစုဖြစ်တဲ့290ရနိုင်ဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်။အခုနောက်ဆုံးဂျာတာပရီနေမှာကောက်ယူတဲ့စစ်တမ်းရဟယ်လရီကလင်တန်ကအရေးပါလှတဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာမစ္စတာထရန့်နဲ့အထက်ကနေဦးဆောင်နေပါတယ်။တခြားကြိုတင်ခံမှန်းတွက်ချက်မှုတွေမှာတော့အရေးတာနေတာကိုတွေ့ရပေမဲ့အများစုဖြစ်တဲ့ရွေးချယ်တင်မြှောက်မှုအဖွဲ့မဲပေါင်း290အထိတော့မရောက်သေးပါဘူး။သူတို့အနေနဲ့ဘဲပါတီကိုမှပြက်ပြက်သားသားထောက်ခံမှုမပေးတဲ့ပြည်내တွေမှာအနေရရှိရတဲ့ကြိုးပမ်းကြရမှာဖြစ်ပါတယ်။နိုင်ငံရေးအကြီးအကဲတူဦးဖြစ်တဲ့အီမီဝေါ်တာကဟယ်လရီကလင်တန်ကိုလူကြိုက်ပုံမှုများနေတာကသိတာပါပဲ။ကလင်တန်အနေနဲ့ထရန့်ရဲ့အလားအလာပူကောင်းနေပြီးတော့လိုအပ်တဲ့မင်း290ထက်ကျော်ရသွားနိုင်တယ်လို့ပြောပါတယ်ဒါပေမဲ့ပြန်ပွဲကမပြီးဆုံးသေးဘူးလို့လည်းဆိုပါတယ်နောက်ဆုံးထပ်ပေါ်လာတဲ့မဲစစ်တမ်းတွေရဟယ်လရီကလင်တန်ကမီချီဂန်ပြည်နယ်မှာ6မှတ်နယူးဟမ်ရှိုင်းယားပြည်နယ်မှာ15မှတ်နဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာ17မှတ်ဖလော်ရီဒါမှာ6မှတ်အသာစီးရနေပါတယ်